ကိုဗစ်19ရောဂါကူးစက်ပြန့်ပွားမှာကိုစိုးရိမ်ကြတဲ့အတွက်တချို့ရက်ကွက်တွေကြီးရွာတွေမှာကို့အစီအစဉ်နဲ့ကိုလမ်းတွေကိုပိတ်ဆို့ပြီးလုံခြုံရေးယူရတဲ့ပတ်သက်လို့လူအခွင့်အရေးရှုထောင့်တရားဥပဒေစိုးမိုးရေးရှုထောင့်ရဲ့အမြင်တွေဖြစ်ပါတယ် ကိုဗစ်19ရောဂါကူးစက်ပြန့်ပွားမှာကိုစိုးရိမ်ကြတဲ့အတွက်တချို့ရက်ကွက်တွေကြီးရွာတွေမှာကို့အစီအစဉ်နဲ့ကိုလမ်းတွေပိတ်တာအဝင်အထွက်ကြက်မှတ်စီစစ်တာတွေလုပ်နေပါတယ်ဒီလိုတွေလောက်တာကမြန်မာနိုင်ငံရဲ့တရားဥပဒေစိုးမိုးရေးကိုထိခိုက်လာနိုင်တဲ့အပြင်လူအခွင့်အရေးကိုလည်းထိခိုက်တယ်လို့ရှင်းနေတယ်လို့လူအခွင့်အရေးလှုပ်ရှားသူတွေကဆိုပါတယ်
ကျမ်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားတဲ့အမိန့်ကိုပဲလိုက်နာပြီးဆောင်ရွက်ကြဖို့ကိုလည်းတရားစွတ်တော်ရှင်းနေဦးကြည်မြင့်ကတိုက်တွန်းထားပါတယ်။ဒါထိခိုက်တာပေါ့ဒါအဲ့လိုကြောင်းလည်းကာတရားအလို့ဆန်လို့လို့မရဘူးဒါကလည်းအစိုးရရဲ့အမိန့်ထုတ်တာလည်းနောက်ကျတာပေါ့နော်သူတို့လုံးဝမရဘူးအချိန်မီမလုံနိုင်ဘူး။အဲသူတို့ကကူညီတာပေါ့ဗျာသူတို့ကတော့ရဲရွာတွေလည်းတနင်္ဂနွေနေ့ရပါပေါ့ အဲ့ဒါတတိယလုံးကိုသွားမိုးတင်တယ်လေအဲ့ဒါတတိယလုံးကိုပေါ့သူကြမ်းမတဲ့နေရာတွေပေါ့အဲ့ဒါမှအပါဥမာပုံမှန်144ထုတ်တယ်လို့တောင်းကြီးလိုပါလို့မှကြားတယ်အဲ့ဒါပုံမှန်144ရထွန်းထွန်းပြစ်တာလို့ရတယ်အဲ့ဒါလို့မထုတ်ရဘူးလေဒါပြစ်တာမဲ့ဟာမျိုးလေအဲ့တော့ပုံမှန်144နဲ့144နဲ့ကျမရဲ့ဝင်းဌာနထုတ်တယ်အမိတ်နဲ့မှားပြီးကောင်းတယ်ဘောနေကြာတကယ်ကြတော့ပုံမှန်144ထုတ်အောင်မဟုတ်ဘူးကျမရဲ့ဝင်းဌာနအမိတ်ကိုပဲလိုက်နာပြီးအားလုံးလောက်အောင်ပြောရင်အဲ့ဒါနေကိုပိတ်ဆို့တာတွေပါလေအဲ့ဒါလည်းမလုပ်ရဘူးအမိတ်နေမှာအဲ့ဒါလည်းမပါဘူးအမိတ်နေမှာမပါတဲ့ဟာတော့အကောင့်ထဲဖော်လို့မရဘူးနော်
ဒီလိုရက်ကွက်တွေကြေးရွာတွေမှာကိုယ့်သဘောနဲ့ကိုလော့ကဒေါင်းလုပ်တာတွေရှိရင်သက်ဆိုင်ရာမြို့နယ်အုပ်ချုပ်ရေးမှုတွေရဲစခန်းတွေသက်ဆိုင်ရာလွှတ်တော်ကိုယ်စားလှယ်ဂျုံတွေကိုတွားရောက်တိုင်ကြားနိုင်ပြီးသူတို့တွေကသာဖြည့်ရှင်းမပေးဘူးဆိုရင်ဒီလိုပိတ်ဆို့ထားသူတွေကိုဒဏ်ငွေ5,000နဲ့ထောင်ဒဏ်6,000အရေးယူလို့ရတယ်လို့ဦးကြည်မင်းကဆိုပါတယ်။ဒီလိုအသွားအလာအဝင်အထွက်တွေကိုပိတ်ဆော့ကန့်မှတ်ထားတာတွေကလူတဦးချင်းစီရဲ့ကိုယ်ပိုင်အခွင့်အရေးတွေဖြစ်တဲ့လွတ်လပ်စွာတွာလာခွင့်ကိုထိခိုက်သလိုဒီလိုလောက်တာကနေလောက်ပိုင်ခွင့်ထက်ကျွလွန်ပြီးအကျန်းဖက်တဲ့အဆင့်မျိုးအထိရောက်သွားမှာကိုစိုးရိမ်တဲ့အကြောင်းလူအခွင့်ရေးလှုပ်ရှားသူတဦးဖြစ်တဲ့ Equality မြန်မာရဲ့ Director ဦးအောင်မျိုးမင်းကပြောပါတယ်
။ပထမအဆုံးလော့ကဒေါင်းလုပ်တဲ့အချိန်မျိုးမှာကျွန်တော်တို့ထိခိုက်တာကတော့လွတ်လပ်စွာတွာလာခွင့်ဆိုတဲ့အကြောင်းအရာတွေကျွန်တော်ထိခိုက်ပါတယ်။နောက်ကလွတ်လပ်စွာငင်းကျန်းစွာစီတန်းလက်လက်ခွင့်စုဝေးခွင့်ကိုလည်းကျွန်တော်ထိခိုက်နိုင်တယ်။တခါတလေဘာသာရေးယုံကြည်ချက်ကြောင့်လူစုလူဝေးနဲ့ဝိပုဒ္ဓရီစုတောင်းတာတွေဒါကိုလည်းထိခိုက်နိုင်ပါတယ်ဒါပေမဲ့ဒီလိုမျိုးကိစ္စတွေကကျွန်တော်တို့အရေးပေါ်ကာလမှာလူအရင်လူအစလောက်ဆိုင်းငံ့မှုကတော့ကျွန်တော်တို့လူခွေထဲမှာပြင်ပြထားတဲ့သဘောမျိုးရှိပါတယ်ဒါပေမဲ့ကျွန်တော်စိုးရိမ်တာကခုနလိုမျိုးကျွန်တော်တို့တိုင်းပြည်မှာကတချောင်းတကာတာတရွာတစ်ပုတ်စမ်းစုလူပဲတချို့မျိုးနေတာတချို့တမန်ချက်တွေရှိတယ်တချို့က quarantine ဝင်ခိုင်းတယ်တချို့ကလုံးဝရွာထဲဝင်ခိုင်းမှုဆိုကိုယ့်သဘောဆန္ဒနဲ့ဟိုတန်ဆူကျိုးတွေချပြီးတော့ရွာဆက်တဲ့လမ်းတွေကစပိတ်တဲ့ဟာမျိုးဖြစ်လာတယ်ဆိုင်းငံ့လို့ရတော့အခုရေးတဲ့ပုံလုံပြီးတော့အကျန်းဖက်တဲ့ဟာမျိုးမတရားနှိမ့်ဆက်တဲ့ဟာမျိုးလူအပ်တဲ့လုပ်ပိုင်မှုတဲ့ပုံပြီးတော့အာဏာအလွဲသားသုံးစားလုပ်တဲ့အခြေအနေများဖြစ်သွားမလားဆိုတော့ကျွန်တော်စိုးရိမ်ပါတယ
်ရောဂါကူးစက်တာကိုတားဆီးနိုင်ဖို့အတွက်လော့ကဒေါင်းလုပ်ဖို့လိုအပ်တယ်လို့ဒီလိုလုပ်တဲ့အခါတက်ကြီးရွယ်အိုတွေမကျန်းမာတဲ့သူတွေကလေးငယ်တွေအပါအဝင်စားဝတ်နေရေးအခက်အခဲရှိနိုင်တဲ့သူတွေအတွက်ကိုပံ့ပိုးပေးနိုင်ဖို့အစီအစဉ်တွေအများကြီးလှုပ်ဆောင်ပေးဖို့လိုအပ်တယ်လို့လည်းဦးအောင်မျိုးမင်းကပြောပါတယ်လက်ရှိမှာတော့ကျန်းမာရေးနဲ့အကစားဝင်ကြီးဌာနကလူ9ဦးထက်ပိုမစုကြဖို့ညွှန်ကြားထားပြီးရန်ကုန်ရဲ့မြို့နယ်ခုနှစ်ခုမှာအသွားအလာတင်းကြပ်တာတွေလုပ်ထားပါတယ်။တိုင်းနယ်ပြည်နယ်အချို့မှာတော့ညမထွက်ရအမိန့်ကိုသက်ဆိုင်ရာတိုင်းအစိုးရကဒေသနာအမိန့်ထုတ်ပြန်ထားတာတွေရှိပါတယ်။ကျွန်မအင်တနာထွန်းမှရန်ကုန်မြို့ကနေတင်ပြပို့ပါတယ်။